မြန်မာနိုင်ငံနဲ့နယ်စပ်ချင်းထိစပ်နေတဲ့တရုတ်နိုင်ငံယူနန်ပြည်နယ်တွေကဒေသခံအာဏာပိုင်တွေကသူတို့နယ်မြေမှာနေထိုင်နေတဲ့မြန်မာနိုင်ငံသားတွေလက်နက်ကန်ဆောင်ထားတာရှိရင်အနံ့မှုအမိန့်ထုတ်လိုက်ပါတယ်မြန်မာနိုင်ငံမြောက်ပိုင်းကလက်နက်ကန်ပြပကတွေရောက်တရုတ်နိုင်ငံတွင်းကိုလက်နက်တွေအလုံးရင်းနဲ့ဝင်ရောက်လာနေပြီးနယ်စပ်ဒေသမှာနေထိုင်နေတဲ့မြန်မာနိုင်ငံသားတွေအနေနဲ့လက်နက်တွေလာရောက်အနံ့ကြဖို့ယူနန်ပြည်နယ်လင်ကန်ဒေသခံအစိုးရကအမိန့်ထုတ်ပြန်တာဖြစ်တဲ့အကြောင်းတရုတ်ကွန်မြူနတီပါတီအားပေါ် Global Times တင်းစာကဒီကနေ့ဖော်ပြလိုက်တာပါအွန်လိုင်းမှာထုတ်ပြန်ထားတဲ့ကြေညာချက်နဲ့ပတ်သက်လို့ဒေသခံရဲတပ်ဖွဲ့ကလည်းအတည်ပြုကြောင်းသတင်းကဖော်ပြပါရယ်လက်နက်အနံ့တွေကိုအာဏာပိုင်တွေစုငွေချင်းမှဖြစ်ပြီး Rifle တစ်လက်ကိုတရုတ်ရန်ဝင်900ပစ္စတိုတနက်တစ်လက်နဲ့လက်ပြဘုံတစ်လုံးစီကိုရန်ဝင်200ကြည်တရောင်းကိုတော့2ရန်ပေးမှဖြစ်တယ်လို့လည်းဆိုပါရယ်ရှမ်းပြည်မြောက်ပိုင်းဒေသမှာမကြသေးရင်တော့တန်းတန်းလက်နက်ကန်ဖွဲ့နဲ့လက်နက်ကန်တပ်ဖွဲ့တွေကြောင့်ဒေသခံတွေမြန်မာနိုင်ငံထဲမှာသာမကတရုတ်နိုင်ငံနဲ့အထိပါဖက်ပြေးတိတ်ရှောင်နေရချိန်မှာပဲဒေသခံတရုတ်အနာဝင်ရဲ့ညှဉ်းချချက်ထွက်ပေါ်လာတာပါမြန်မာစစ်တပ်နဲ့တိုက်ပွဲတွေဖြစ်နေတဲ့ MNDAA ကိုကန်တပ်ဖွဲ့ကတရုတ်စိုးရပိုင်းစကြူရေးဘဏ်မှာဖွင့်လှစ်ထားတဲ့ဗန်စင်းကိုပိတ်လိုက်ကြောင်းသတင်းတွေထွက်ပေါ်ခဲ့ပြီးနောက်မှာပဲလက်နက်အနံ့မှုသတင်းထွက်လာတာလည်းဖြစ်ပါတယ်မြန်မာသမ္မတရုံးပြောခွင့်ရပုဂ္ဂိုလ်ဦးစောထေးကတော့ကိုကန်တပ်ဖွဲ့ရဲ့ဗန်စင်းကိုတရုတ်နိုင်ငံကပိတ်လိုက်တာနိုင်ငံခြားရေးနဲ့ကာကွယ်ရေးပူးပေါင်းဆောင်ရွက်မှုတွေရလဒ်ဖြစ်တဲ့အကြောင်း VOA ကိုပြောဆိုထားပါတယ်